သမားတွေကိုချေမှုန်းကြဖို့မြန်မာနိုင်ငံရဲ့ဒုတိယခေါင်းဆောင်ကစစ်ဖက်အရာရှိတွေကိုတိုက်တွန်းလိုက်ပါတယ်။ဒုတိယဗိုလ်ချုပ်ကြီးဗိုလ်ချုပ်မှူးကြီးမောင်အေးကဘတ်ထူးမြို့ဗိုလ်တင်နှန်းကျောင်းဆင်းပွဲမှာမနေ့ကမင်းကွန်းပြောကြားရာမှာဗိုလ်လောင်းနေနေနဲ့ကောလဟာလတွေကြောင့်နားမယောင်ကြဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံမှာငင်းညာခင်မီပြီးဖွံ့ဖြိုးတဲ့နိုင်ငံတည်ဆောက်ဖို့စစ်ကောင်စီရဲ့အစီအမံတွေကိုအဖြစ်သမားတွေကတားဆီးဖို့ကြိုးစားနေကြတယ်လို့ဗိုလ်ချုပ်မှူးကြီးမောင်အေးကပြောဆိုပါတယ်မြန်မာစစ်ဖက်အုပ်ချုပ်သူတွေဟာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အားထောက်ခံသူတွေကိုညီညွတ်ပြောဆိုရမှာအဖြစ်သမားတွေလို့မကြာခဏသုံးနှုန်းလေးရှိပါတယ်